ဟုတ်ကဲ့လွန်ခဲ့တဲ့နှစ်အောက်တိုဘာကစတင်တဲ့တစ်တုံညာနှစ်ကုန်ဆက်စင်ရေးမှာညီနောင်မဟာမိတ်တပ်တွေကရှမ်းမြောက်ဒေသကမြို့ကြီးတွေနဲ့တပ်စခန်းတွေတင်းယူလိုက်တဲ့နောက်မှာတိုင်းဒေသလက်နက်ကိုင်တပ်တွေအကြားနယ်မြေစုမွေးနဲ့ပတ်သက်ပြီးအငြင်းပွားမှုတွေစတင်ခဲ့တာပါ။နမ်မတူမြို့နယ်နဲ့မန်တုံမြို့နယ်အတွင်းကမိုင်းပေါ်နဲ့အဝဲလောချင်းရွာကြားကကားလမ်းကိုကချင်လွတ်လပ်ရေးတပ်မတော်KIA ကရင်သွားလာလို့မရအောင်မြောင်းတူးဖြတ်တောက်ပြီးရှင်းလွန်တွေရာမှာတန်ကျွန်တွေချတာကြောင့်တအောင်မြေသားလင်းမြောက်ရေးတပ်မတော် TNL ကဒီလ10ရက်နေ့ကသတင်းထုတ်ပြန်ခဲ့တယ်လို့အောက်ခြေတပ်တွေရာမှာလည်းတင်မာမှုတွေထွက်ခဲ့ပါတယ်။နှစ်ဖက်တပ်တွေအကြားဖြစ်ပေါ်နေတဲ့ကြံစည်နာဟာအခုအထိတည်လဲမှုမရသေးဘူးလို့ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက PO ကိုပြောပါတယ်။
အော်ဘယ်ပြဿနာကြတော့ပြည်လဲတော့တော့မဟုတ်သေးဘူးပေါ့နော်ပြဿနာကြတော့ဒီရှိနေတယ်တို့ပေမဲ့လည်းဒီအဲ့ဒီလမ်းတွေပြန်ပြီးတော့မှသုံးလို့ရအောင်စမတို့ဘက်ကတော့ဆောင်ရွက်နေတာမျိုးတွေရှိသေးတယ်အာနှစ်ဖက်ကတော့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်အဆောင်ချနေတဲ့အခြေအနေမျိုးလည်းရှိပါတယ
်ကြာပြင်းပြဿနာကိုပြည်လဲသွားအောင်ဘဟုအချင်းချင်းတွေ့ဆုံမှုရှိကြအောင်သူကအခုလိုဆက်ပြောပါတယ်
ကျမတို့ဘက်ကတော့ဒီပြဿနာတွေမကြည့်တော့အောင်ပေါ့နော်ပြဿနာတွေဆိုလည်းပြည်လဲတော့အောင်ကျမတို့ကဟိုအချင်းချင်းပြေဆုံးတော့ဖို့အလိုမျိုးဆွေးနွေးတော့ဖို့တော့ရှိပါတယ
် TNL ရဲ့သတင်းထုတ်ပြန်ချက်မှာတော့တရုတ်မြန်မာရေနံပိုင်လိုင်းတစ်ချောင်းအများပြည်သူအသုံးပြုတဲ့လမ်းကိုဒီလ9ရက်နေ့ကဖြတ်တောက်လိုက်တာဖြစ်ကြောင်းနဲ့ဒီလမ်းဟာတစ်တုံညာနှစ်ခုဆက်စင်တော့နံပါတ်2နဲ့နံခန်းကြားကုန်သွယ်ရေးအရေးပါတဲ့လမ်းကြောင်းဖြစ်ကြောင်းဖော်ပြပါတယ်လမ်းပိတ်ထားတဲ့နေရာဟာနေတဲ့အာရှကုမ္ပဏီကသတ္တရိုင်တူဖော်တဲ့နေရာဒေသလည်းဖြစ်ပါတယ် KIA နဲ့ TNL နှစ်ဖက်တပ်တွေကြားတင်းမာမှုတွေမြင့်တက်လာနေတဲ့အခြေအနေနဲ့ပတ်သက်ပြီးမင်းမြန်နိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး KIA ပြန်ကြားရေးတာဝန်ခံကတနင်္လာနေ့ကစပြီးဖုန်းနဲ့အင်တာနက်လိုင်းတွေခေတ္တပိတ်ထားမှဖြစ်ကြောင်းသူ့ရဲ့လူမှုကွန်ရက်ဆာမနာကလည်းအသိပေးထားပါတယ်ရှမ်းသာတော်စင်တင်းဌာနကဖော်ပြတဲ့မင်းမြန်ချက်မှာတော့KIA တပ်ဖွဲ့တွေကအများပြည်သူအသုံးပြုတဲ့လမ်းကိုဖြတ်တောက်တာမဟုတ်ကြောင်းနဲ့ KIA ကတူဖော်ထားတဲ့သတ္ထုရိုင်းတွေကို TNL ဘက်ကပယ်ယူတာကြောင့်အဲ့ဒီလမ်းကိုဖြတ်တောက်တာသာဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘကဖြေကြားထားပါတယ်။ကချင်သတင်းမီဒီယာသမားတူကတော့ KIA နဲ့ TNL ကြားဖြစ်ပွားနေတဲ့တက်သနာကိုအမြန်ဆုံးမဖြေရှင်းနိုင်ရင်တက်သနာဟာပုံမှန်ကြီးချွာလာနိုင်ကြောင်းအခုလိုပြောပါတယ်။
ကျွန်တော်မြင်လာတော့အဲ့ဒါပြဿနာဖြစ်လာတာတော်တော်ကြာပြီပေါ့နော်သူတို့အထက်ကလူကြီးတွေအချင်းချင်းတော့စကားပြောထားတာရှိတယ်ဒါပေမဲ့မေတီမှာအောက်ဆင်မှာတကယ်ပါတော့အချင်းမကျေတဲ့ဟာတွေများတယ်ရှင်တို့ဒါကိုပြည့်ပြည့်ချာချာပေါ့နှစ်ဖက်စလုံးနားလည်မှုဖြစ်နေတော့တော့မှကျေရှိတယ်တော့တော်တော်လေးပြဿနာကြီးလာတယ်မနဲ့တွေပါလေပါအချင်းချင်းရောက်လာနိုင်မယ်လို့ရှင်တို့
ရှမ်းမြောက်ခြေဆိုင် Seven Stars News Call Online သတင်းဌာနကတော့နေတဲ့အာရှကုမ္ပဏီဟာKIA နဲ့ဆက်ဆံမှုရှိကြောင်းဒီဒေသမှာတထုတူဖော်တာကိုအရေက KIA ဖွင့်ပြချက်နဲ့ဘူခါကုမ္ပဏီကတူဖော်ခဲ့ကြောင်းနောက်လုတ်ကန်ခွေတတန်းထမှန်တို့မရတဲ့အခါ KIA ဖွင့်ပြချက်နဲ့နေတဲ့အာရှကုမ္ပဏီကဆက်လက်တူဖော်နေကြောင်းဖော်ပြထားပါတယ်။ရှမ်းမြောက်ဒေသမှာတာဝန်ထမ်းဆောင်ခဲ့မှုတဲ့အမည်မဖော်လိုသူ KIA ရာရှိကြီးတူကတော့လက်ရှိဖြစ်ပွားနေတဲ့ပြဿနာကြောင့်မဟာမိတ်ဆက်ဆံရေးကိုထိခိုက်ခံမယ်လို့မယူဆကြောင်းပြောဆိုပါတယ်။အငင်းပွားနေတဲ့တပ်တွင်ဒေသပြဿနာကိုဝါကချင်တအောင်ပလောင်အပါအဝင်တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့စုဖွဲ့ထားတဲ့ပြည်သူ့နိုင်ငံရေးညှိနှိုင်းမှုဆွေးနွေးရေးအဖွဲ့ FBNCC ကကြားဝင်ဖြစ်ရှင်မှုမေလ31ရက်နေ့ရက်စွဲနဲ့ TNL ကစာဖို့ပေးထားပါတယ်လက်ရှိမှာတော့တစုံတရာဖြစ်ရှင်ဆောင်ရွက်တယ်ဆိုတာမျိုးသတင်းထုတ်ပြန်လာတော့မရှိသေးပါဘူးဒီနေ့မှာတော့မုံမနဲ့နောင်ချုံမြို့နယ်တွေထဲမှာစစ်ကောင်စီကသူတို့တပ်စခန်းတွေကိုလက်နက်ကြီးတိုက်ခတ်သလိုရုံးနဲ့ပုံကျဲတိုက်ခိုက်တာကြောင့်အထိခိုက်အစေပြောက်ရှိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ် TNL ပါဝင်ညီနောင်မာမိတ်ဖွဲ့နဲ့စစ်ကောင်စီကြားမှာရှမ်းမြောက်ဒေသမှာအပြစ်အဖို့ဒီနေ့ဆန်းကသဘောတူထားတာလည်းဖြစ်ပါတယ်ခင်ဗျာ